နားဆင်သူပရိသတ်များအားလုံးကိုယေရှုခရစ်တော်၏နာမ၌မင်္ဂလာပါလို့နှုတ်ခွန်းဆက်တာပါတယ်။ကျွန်တော်ကတော့နုပြိုတတ်တာအတုဇာကဏ္ဍရဲ့အစီအစဉ်တင်ဆက်သူတေစာဖြစ်ပါတယ်။ကျွန်တော်တို့၏နုပြိုတတ်တာအတုဇာကဏ္ဍကနေပြီးတော့တောတာရှင်များနားဆင်ဖို့ရန်အတွက်လူငယ်လူရွယ်များခွန်အားယူဖို့ရန်အတွက်အစီအစဉ်ကောင်းများကိုကြိုးစားပြီးတင်ဆက်ပေးလို့ရှိပါတယ်။ကျွန်တော်တို့ပြီးခဲ့တဲ့ပတ်များကထူးဆန်းပေါ်ရာကောင်းတဲ့အကြောင်းအရာများကိုကျွန်တော်တို့ပြောပြီးတော့လူရဲ့ခန္ဓာကိုယ်ကလည်းထူးဆန်းသမျှတွေထဲမှာအင်မတန်ထူးဆန်းတဲ့အကြောင်းအရာကြီးတစ်ခုဖြစ်တယ်ဆိုတဲ့အကြောင်းကိုဒီအကြောင်းအရာအချက်လက်တွေနဲ့ကျွန်တော်တို့ပြောကြားနားထောင်ပြီးဖြစ်ပါတယ်။အဲ့တော့လူရဲ့ခန္ဓာကိုယ်ကအင်မတန်ထူးခြားတယ်လို့ကျွန်တော်တို့ပြောတဲ့အခါမှာအကြမ်းမင်းအဖြစ်တော့ကျွန်တော်တို့ဟိုလက်ခံလို့ရပါတယ်။ဘာလို့ဆိုတော့ဒါကကဘာပေါ်မှာဆိုလို့ရှိရင်လေဒါဆေးပညာနဲ့ပတ်သက်လို့ကျွမ်းကျင်တဲ့ဒီပညာရှင်တွေဆရာဝန်တွေကသူတို့ကိုယ်တိုင်တရားလေ့လာပြီးတော့မှဒီအကြောင်းအရာကိုသူတို့ပြောခြင်းဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကလက်ခံလို့ရနိုင်တယ်။ဒါမဲ့လေလူတယောက်ရဲ့အကြောင်းလူဟာလူရဲ့ကျွန်တော်တို့ရဲ့ဒီခန္ဓာကိုယ်တိဆောက်ပုံဟာထူးဆန်းတဲ့အတွက်လူတယောက်ကထူးဆန်းနေဟိုလူသားတယောက်ကထူးခြားနေတယ်ထူးဆန်းနေတယ်လို့ပြောရင်တော့ကျွန်တော်တို့အကြမ်းမင်းအဖြစ်ပြောတာပဲဖြစ်လေ။တိတိကျကျနဲ့ဆိုရင်တော့ဒီထက်မကောက်ဘူးလို့ကျွန်တော်ကဆိုခြင်းပါသေးတယ်။ဘာလို့လဲဆိုတော့လူတယောက်ကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ရဲ့ဒီကိုယ်ခန္ဓာကြီးကိုပဲကျွန်တော်တို့ကပြောလို့မဖြစ်ဘူး။ဘာလို့ဆိုတော့လူကကျွန်တော်တို့ခန္ဓာကိုယ်တစ်ခုတည်းနဲ့တိဆောက်ထားတယ်လို့မဟုတ်ဘူးလို့အကျမ်းများဖြင့်နားလဲ။ကျွန်တော်တို့ဗမာစကားမှာရှိတဲ့ရုပ်တစ်ခုစိတ်90တဲ့။လူကရုပ်တစ်ခုပဲရှိပေမဲ့လည်းကျွန်တော်တို့စိတ်ကအင်မတန်မှများပါတယ်။ရုပ်တစ်ခုစိတ်90ဆက်ပြီးတော့စမ်းစစ်လေ့လာအသေးစိတ်လိုက်မယ်ဆိုလို့ရှိရင်တော့180မကောက်ဘူးလို့ကျွန်တော်တို့မြန်မာလူမျိုးတွေပြောလို့ပြောထားရှိပါ။ဆိုလိုတာကျွန်တော်တို့ကဒီခန္ဓာကိုယ်တစ်ခုတည်းနဲ့လူတစ်ယောက်ဆိုတော့ညာလဲကျွန်တော်တို့စိတ်ကအထွေထွေအများများရှိပါတယ်အကျမ်းမရဖြစ်တော့ကျွန်တော်တို့မှာဒီရဲ့လူရဲ့ခန္ဓာကိုယ်အပြင်ရုပ်အပြင်ပေါ့နော်စိတ်ဆိုတဲ့အပိုင်းလဲရှိတယ်ဆိုတာဒါကျွန်တော်တို့အပြင်ဟိုအကျမ်းနာလေလို့ရပါတယ်အဲ့ဒီလိုဖြစ်နေတဲ့အခြေအနေမှာကျွန်တော်ကဒီနေ့ပြောပြချင်တာလူမှာထူးဆန်းတဲ့ခန္ဓာကိုယ်ရှိလို့ထူးဆန်းတဲ့စိတ်ပိုင်းဆိုင်ရာခံစားမှုလဲရှိတယ်ဆိုတဲ့အကြောင်းကိုဒီနေ့နားဆင်သူပရိသတ်များအကျမ်းမြအဖြစ်သဘောပေါက်လို့ရအောင်နားလည်လို့ရအောင်ဒီနေ့ကျွန်တော်အကြောင်းအရာလေးတစ်ခုကိုပြောပြချင်ပါတယ်ဒီနေ့ကျွန်တော်ပေါ့ပေါ့ပါနဲ့ပဲဒီအကြောင်းအရာပုံပြင်လေးတစ်ခုဒီနေ့ကျွန်တော်တို့နားထောင်ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့စိတ်ဝိညာဉ်မျိုးကိုကျွန်တော်တို့လွှင့်ထားရအောင်ကဲအခုချိန်အနေပြီးတော့စတင်ပြီးတော့ကျွန်တော်ရဲ့ပုံမြင်လေးကိုပြောပါတော့မယ်။ပုံမြင်လေးရဲ့ခေါင်းစဉ်ကတော့တဲတောင်ပြင်အပေါ်မှာထင်နေတဲ့ခြေရာကလေးများတဲ့။ကျွန်တော်တို့ပင်လယ်ကမ်းခြေကိုရောက်ဖူးတဲ့လူများဆိုလို့ရှိရင်သိတာပါတယ်။သို့မဟုတ်ပင်လယ်ကမ်းခြေနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကျွန်တော်တို့ရုပ်ရှင်ဗီဒီယိုဇာတ်လမ်းထဲမှာပဲမြင်ဖို့ပင်ကျွန်တော်တို့သိတာနိုင်ပါတယ်။လူတွေကပင်လယ်ကမ်းခြေရောက်လို့ရှိရင်များသောအားဖြင့်လမ်းလျှောက်တဲ့အလုပ်ကိုတော့လှုပ်လေ့လှုပ်ထားရှိပါတယ်။အဲ့ဒီခါမှာကျွန်တော်တို့ဒီရေနဲ့ဆက်နေတဲ့တဲတွေရဲ့အခြေအနေအပြင်လမ်းလျှောက်သွားလို့ရှိရင်အနောက်မှာကျွန်တော်တို့ရဲ့ခြေရာတွေဟာရေနဲ့ထိတာမလို့ပျော့နေတဲ့တဲပေါ်မှာထင်ကျန်ပြီးတော့ကျန်ခဲ့ပါတယ်ဒီနေ့တဲတောင်မြင်ပေါ်မှာခြေရာထင်ကျန်တဲ့အကြောင်းကလေးပုံပြင်လေးကိုနားထောင်ကြည့်ကြပါခင်ဗျာတောင်မြင်မှာခြေရာလေးလကူအတွေ့ကိုလိုရှိလာရင် လူတယောက်ဟာသူ့ရဲ့ဘဝအတ္တခီးလမ်းမှာသူဟာတဲတောင်မြေပေါ်မှာလမ်းလျှောက်လို့နေပါတယ်တဲ့သူ့ရဲ့ဘဝတတာမှာပျော်ရွှင်စရာတွေကြည်နူးစရာတွေစိတ်ချမ်းမြေ့စရာတွေနဲ့ကြုံတွေ့နေရတဲ့အခါမှာသူဟာလည်းအင်မတန်မောက်ကိုပေါ်ပါပြီးတော့ပျော်ရွှင်နေပါတယ်တဲ့အဲဒီလိုပေါ်ပါပျော်ရွှင်ပြီးတော့နေတဲ့အချိန်မှာပင်လေပင်ကြီးကလည်းလေလေးတငိမ့်ငိမ့်နဲ့လှိုင်းလေးတွေကလည်းတီအီအီနဲ့မိုးကောင်းငယ်မှာရှိတဲ့တင်ဆိုင်တွေကလည်းပုံစံအမျိုးမျိုးနဲ့လှပလိုနေပါတယ်အဲဒီလိုဘောသတ္တကြီးဖြောင်ပြူးပြီးတော့သူလမ်းလျှောက်နေတဲ့အချိန်မှာနောက်ပြန်ပြီးလှည့်ကြည့်တဲ့အခါမှာခြေရာနှစ်စုံကိုတွေ့ရပါတယ်တစ်စုံကတော့သူကိုယ်တိုင်ဒီတဲတောင်မြေပေါ်မှာနင်းလျှောက်ခဲ့တဲ့ခြေလမ်းများဖြစ်ပြီးတော့နောက်တစ်စုံကတော့သူနဲ့အတူအမြဲတမ်းရှိနေတဲ့သူကိုကိုယ်ယုံကြည်ရာသူ့ကိုကောင်းကြည့်ပေးနေတဲ့ဘုရားသခင်ရဲ့ခြေရာပဲဖြစ်တယ်အဲ့ဒီလိုအချိန်လေးလမ်းလျှောက်နေရင်းနဲ့တချိုးတခွေ့တနေရာရောက်လာတဲ့အခါကျတော့သူ့ရဲ့ဘဝတတခီးလန်းပုံစံတစ်မျိုးပြောင်းလာပါတယ်အစင်မပြေစရာတွေဒုက္ခပြဿနာတွေကြုံတွေ့လာတဲ့အခါမှာတော့သူအင်မတန်စိတ်ဆင်းရဲခဲ့တယ်ပင်လယ်ကြီးကလည်းတဝုံးဝုံးနဲ့လှိုင်းကြီးတွေရိုက်ခတ်ပြီးတော့မိုးတွေကလည်းအဆမတန်ရွာသွန်းလာတယ်ကောင်းငင်ကတိမ်လိုက်တွေကလည်းလှပတဲ့တင်တိုက်တွေမဟုတ်တော့ဘဲနဲ့အင်မတန်မှအညှိုးကြီးတဲ့အမဲရောင်တင်တိုက်တွေဖြစ်ပြီးတော့မိုးတွေကိုတီးထန်စွာနဲ့ရွာသွန်းပေးနေပါတယ်။လေတွေကလည်းတီးတိုက်တဲ့လေတွေမဟုတ်တော့ဘဲနဲ့အားကြီးတဲ့လေမုန်တိုင်းတွေဖြစ်ပြီးတော့သူ့ရဲ့ဘဝအင်မတန်မှရုန်းကန်မှုခက်ခဲတဲ့အခြေအနေ၊ရင်ဆိုင်မှုခက်ခဲတဲ့အခြေအနေ၊ကြောဖြတ်မှုခက်ခဲမှုအခြေအနေနဲ့ကြုံတွေ့လာပြီးတော့သူအင်မတန်စိတ်ပျက်ခြင်းတွေ၊အားငယ်ခြင်းတွေရင်ဆိုင်ကြုံတွေ့နေရပါအဲ့ဒီလိုပြဿနာတွေကသူယုံခံပြီးတော့ဒီသူ့ရဲ့ဘဝတတတဲတောင်မြင်ခီးပေါ်မှာရှောက်လန်းနေနေသူပြန်ပြီးလှည့်ကြည့်တဲ့အခါမှာခြေရာဟာတစုံမဲတွေ့ရတော့ပါတယ်။ဟာဘလို့ဖြစ်တာလဲ။ငါဘဝခီးตายာနေတုန်းကတော့ငါလန်းကြည့်လိုက်လို့ရှိရင်ခြေရာဟာနှစ်စုံရှိတယ်။ငါနဲ့အတူငါကိုးကွယ်တဲ့ဘုရားသခင်ဟာအတူလိုက်ရှောက်နေပါတယ်။ဒါမဲ့ငါဘဝမှာအခုအချိန်မလို့ခက်ခဲနေတယ်၊ကြမ်းတမ်းနေတယ်ဒုက္ခပြဿနာဘောင်းဆုံနဲ့ရင်ဆိုင်တွေးနေရတဲ့အချိန်မှာကြတော့ငါတယောက်တည်းလျှောက်ပြီးတော့ငါဖျားသခင်ကငါ့ကိုဆွန့်ပစ်ပြီးတော့အဝေးကိုတွားနေပါလားဆိုပြီးတော့အားငယ်စိတ်တယ်ဒီလူရဲ့စိတ်ထဲမှာဝင်ရောက်လာပါတယ်အဲ့ဒီလိုအချိန်မှာ तू ဟာတီးမခံနိုင်တဲ့အဆုံးဖျားသခင်ကိုအော်ပြီးတော့မေးပါတယ်ဖျားသခင်ကျွန်တော်ဘဝခီးตายာတုန်းကတော့ကိုတော့အတူရှိနေခဲ့ပြီးဘာကြောင့်ကျွန်တော်ဘဝခီးဆိုးနေရတဲ့အချိန်ခက်ခဲနေရတဲ့အချိန်မှာကြတော့ကိုတော့အတူမနေဘဲနဲ့ကျွန်တော်ကိုဆွန့်ပစ်သွားရတာလေလို့ဝမ်းနဲ့ပလက်မျက်ရည်စတွေနဲ့ဘုရားသခင်ကိုအဟစ်မေးမြန်းခဲ့ပါတယ်။အဲ့ဒီလိုသူ့ရဲ့မေးမြန်းတံကိုဘုရားသခင်ကတော့ချစ်သားငါဟာမင်းရဲ့ဘဝတတခီးရှောက်လန်းနေတဲ့အချိန်မှာမင်းနဲ့အတူရှိခဲ့ပါတယ်။ဒါကြောင့်မို့မင်းနောက်ကလှည့်ပြီးကြည့်တဲ့အခါမှာခြေရာနှစုံကိုတွေ့ရတာပေါ့။ဒီလိုနဲ့မင်းဘဝအတ္တအချိုးခွေ့ဒုက္ခတွေပြဿနာတွေအခက်ခဲတွေရင်ဆိုင်တွေ့ရတဲ့အခါမှာမင်းလည်းကြည့်တော့ခြေရာတစုံပဲတွေ့ရတယ်မလား။အဲ့ဒါကမင်းရဲ့ခြေရာမဟုတ်ပါဘူး။ငါရဲ့ခြေရာပဲဖြစ်ပါတယ်မင်းအခက်ခဲပြဿနာကြုံတွေ့နေရတဲ့အချိန်မှာငါဟာမင်းကိုချီပွေ့ပြီးတော့ထားထားတာဖြစ်ပါတယ်မင်းတယောက်တည်းရင်ဆိုင်မယ်မင်းကိုယ်တိုင်ရှောက်လိုက်မယ်ဆိုရင်တော့မင်းဒီအခက်ခဲပြဿနာတွေကိုကြော်လွှားနိုင်မှာမဟုတ်ဘူးဒါကြောင့်မလို့မင်းဒီအခက်ခဲတွေကကြော်လွှားနိုင်အောင်ငါဟာမင်းကိုချီပွေ့ပြီးတော့ဒီခီးလန်းကိုရှောက်ခဲ့တာဖြစ်ပါတယ်လို့ဘုရားသခင်ကအဖြေပြန်ပေးခဲ့ပါတယ်ဘုရားသခင်ရဲ့အဖြေစကားကိုကြားပြီးတဲ့အခါမှာဒီလူဟာနောင်နာကြီးစွာရပြီးတော့သူသဘောပေါက်ခဲ့ပါတယ်။ဘုရားသခင်ကသူ့ကိုမပြီးတော့သူ့ကိုခြိပွေ့ပြီးတော့ဒီအခက်ခဲကြားထဲမှာသူနဲ့အတူကြော်ဖြတ်လျက်ရှိတယ်ဆိုတာကိုသဘောပေါက်ပြီးတော့သူဟာအင်မတန်မှဝမ်းသာကြည်နူးတဲ့ပီတိကိုသူ့ရဲ့အတ္တမှာခံစားရရှိပါတယ်။ပုံမြင်လေးကတော့ဒီလောက်ပဲဖြစ်ပါတယ်ခင်ဗျာဒီပုံမြင်လေးမှာတော့လူတယောက်ကတဲတောင်မြေပေါ်မှာလမ်းလျှောက်နေတယ်တဲတောင်မြေကသူ့ရဲ့ဘဝတတခီးလမ်းဖြစ်ပါတယ်သူ့ရဲ့စိတ်အခြေအနေသူခံစားနေတဲ့အကြောင်းအရာတွေနဲ့သူ့ကိုကူညီပေးမဲ့လူတယောက်ကသူနဲ့အတူနေပြီးတော့သူ့ရဲ့ဘဝတတခီးလမ်းမှာလက်တွဲပြီးတော့ရှောက်လန်းနေဆိုတဲ့အကြောင်းကိုနားထောင်ခြင်းအဖြစ်ကျွန်တော်တို့အကြမ်းမြင်ခံမှန်သဘောပေါက်လို့ရပါတယ်ဒါကြောင့်မလို့ဒီကနေ့မှာလည်းဒီပုံမြင်လေးကိုနားထောင်ရင်းနဲ့ပဲလူတွေရဲ့စိတ်အခြေအနေလူတွေရဲ့ဖြစ်ပေါ်တတ်တဲ့စိတ်သဘောထားရဲ့ပုံမှာကူညီခြင်းနဲ့လူတယောက်ကူညီဖို့ရန်အတွက်ဆန္ဒရှိတဲ့လူတယောက်ဟာရှိနေရဲ့ဆိုတဲ့အကြောင်းအရာလေးကိုနားထောင်ပြီးတော့ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်လေးကိုဒီမှာပဲ ကျွန်တော်တို့ခေတ္တရည်နာပါမယ်ရှေ့တစ်ပတ်မှာလည်းဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ဆက်လက်ပြောကြားသွားမှာဖြစ်တဲ့အတွက်ကြောင့်မလို့စောင့်မျှော်နားထောင်ပေးကြပါဦးလို့ပြောရင်းဒီကနေ့ကျွန်တော်တို့ရဲ့အမှုပြုတတ်တာအတုဇာကဏ္ဍအစီအစဉ်ကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်အားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ